တောင်အမေရိကတိုက်နိုင်ငံတစ်ခုဖြစ်တဲ့ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရေးဆွဲဖို့ရည်ရွယ်ကျင်းပခဲ့တဲ့တနင်္လာနေ့ကရွေးကောက်ပွဲမှာအ ਨੇ ဆောင်မဲပေါင်းတသန်းလောက်ကိုမမှန်မကန်စီးရင်ပြခဲ့ကြောင်းအီလက်ထရောနစ်မဲပေးတဲ့စနစ်နဲ့ဝန်ဆောင်မှုပေးခဲ့တဲ့ကုမ္ပဏီကပြောဆိုလိုက်ပါတယ်ဖွဲ့စည်းပုံရေးဆွဲရေးအထူးလွှတ်တော်ကိုယ်စားလှယ်ကိုရွေးချယ်တဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်အကြီးအကျယ်ကိုမမှန်မကန်စီးရင်ပြခဲ့တာတန်တရားဖြစ်စရာမရှိတဲ့အကြောင်း Smartmatic ကုမ္ပဏီအမှုဆောင်ရာရှိချုပ်အန်တိုနီယိုမူကီကာကဒီကနေ့ဗြိတိန်နိုင်ငံလန်ဒန်မြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါကုမ္ပဏီရဲ့ Electronic စနစ်နဲ့တွက်ချက်မှုအရအမှန်တကယ်မဲပေးခဲ့သူအကြီးအကျယ်နဲ့အာဏာပိုင်နဲ့ကြီးညာထားတဲ့အကြီးအကျယ်ကြားအ ਨੇ ဆုံးမဲတသန်းလောက်ကွာနေတယ်လို့ပြောဆိုခဲ့တာပါအစိုးရကတော့မဲပေးသူရှင်းသန်းရှိတဲ့အကြောင်းပြောဆိုထားပါတယ်